မြန်မာနဲ့အီရတ်ကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေအမေရိကန်ကပင်ဖြတ်တော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့ကလေးစစ်သားအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်ပင်ဖြတ်တာထက်စောင့်ကြည့်တဲ့စီးရင်ထဲမှာထည့်ထားတင်တယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုတော့ထိုင်းချီတဲ့သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့အီရတ်နိုင်ငံကိုကလေးစစ်သားအသုံးပြုတဲ့နိုင်ငံများစီးရင်ကနေအမေရိကန်နိုင်ငံကပယ်ဖျက်တော့မယ်လို့ပြောဆိုလိုက်တဲ့အတွက်လူ့ခွင့်ရေးလှုပ်ရှားသူတွေကတော့အချိန်မတန်သေးတဲ့လှုပ်ရက်ဖြစ်တယ်လို့ဝေဖန်ခဲ့တယ်လို့မြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကြားမှာပါကလေးစစ်သားအသုံးပြုမှုတွေရှိနေစေဖြစ်တာကြောင့်စောင့်ကြည့်တဲ့အနေအထားမှာရှိနေတယ်ဆိုပြီးမြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ဒီကလေးစစ်သားနဲ့ပတ်သက်လို့အစိုးရလွှတ်ဆောင်မှုကတော့ကျွန်တော်တို့အတိအမှတ်ပြုပါတယ်။ဘာကြောင့်လဲဆိုတော့ဒီကလေးစစ်သားနဲ့ပတ်သက်ပြီးတော့ပြန်လွှတ်ပေးတာတွေဒီအားနဲ့ပတ်သက်ပြီးအသိပညာပေးမှုတွေကိုလှုပ်ဆောင်တာကျွန်တော်ကြိုးစားပါတယ်။ဒါပေမဲ့ကလေးစစ်သားလုံးဝမရှိတော့ဘူးလို့ပြောဖို့တကတော့ဆောလုံးနေရဗျ။ဘာကြောင့်လဲဆိုတော့တစ်ချက်ထဲမှာကျွန်တော်တို့ကလေးစစ်သားခေါ်လုံးကအသက်မပြည့်ပြီနဲ့အခုမှအသက်ပြည့်သွားတဲ့သူတွေတချို့ပြန်နေသေးတယ်။အဲ့ဒါတွေကြောင့်မို့လို့သူတို့တွေကလည်းကလေးစစ်သားဖြစ်တဲ့အတွက်သူတို့တွေပြန်လဲလွတ်မြောက်အောင်လှုပ်ဆောင်ပေးဖို့လိုအပ်တယ်။ကလေးစစ်သားအသုံးပြုနေတဲ့လက်နက်ကိုင်တပ်ဖွဲ့လေးတွေရှိနေတုန်းပါပဲ။အဲ့တော့ဒီလက်နက်ကိုင်တပ်ဖွဲ့မှာရှိနေတဲ့ကလေးစစ်သားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့အခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရဲဆဲရဲနေရာတွေမှာရင်းကျန်ရေးဆွေးနွေးတဲ့ချိန်မှာပြည်မှန်ကိန်းတစ်ခုအနေနဲ့ထည့်သွင်းစဉ်းစားဖို့လှုပ်ဆောင်ပေးတဲ့အနေအမှာတော့အားနည်းပါသေးတယ်။ဒါကြောင့်မို့ကျွန်တော်တို့ကဆက်ပြီးတော့စောင့်ကြည့်တဲ့အခြေအနေမှာကျွန်တော်ပါစီခြင်းနဲ့ဒီနေရာတွေကတည်တည်ချွတ်လိုက်ပြီးဆိုတော့လုံမီကြလုပ်ငန်းတွေကိုရပ်တက်လိုက်လို့ဆိုတော့ဒါမဖြစ်ပင်ဘူးအသိနိုင်ငံတကာကအသိမှတ်ပြုတဲ့ကိစ္စကိုဒီထက်ပိုပိုဆောင်ရွက်သွားဖို့ကတော့လိုအပ်နေဆုံးပါပဲ
အရင်နှောင်းကတဲ့စာရင်တော့ကလေးစစ်သားအတင်းအကျပ်စုဆောင်းတာတွေနှဲသွားခဲ့ပြီးမဲ့အရင်နှောင်းကစစ်ထဲရောက်ခါစားကအသက်မပြည့်သေးတဲ့ကလေးငယ်တွေကတော့ဖြတ်ခွင့်မရသေးတာတွေလည်းရှိနေသေးပဲလို့ဆိုပါတယ
်အရင်နှောင်းကလူမျိုးကျွန်တော်တို့ကလေးစစ်သားတွေကိုဒီစိတ်ဆိုင်နဲ့သွေးသွေးနဲ့ပုံစံမျိုးကတော်တော်နှဲသွားပြီးမဲ့ဝင်နှောင်းက special needs မတိခင်မှာဝင်နေရတယ်အခုချိန်မှာ special needs ကြီးသွားတဲ့အတွက်သူတို့စက်ပြားပြန်ထုတ်ဖို့အတွက်လုပ်ဆောင်နေနေရမှာတော့အခက်အခဲရှိနေတော့မယ်ဘာကြောင့်လဲဆိုတော့သူတို့ကလည်းကလေးအသက်မပြည့်ခင်ဝင်ရတဲ့အတွက်ကလေးစစ်သားမြောက်ပါတယ်ဒါပေမဲ့အဲ့လိုမျိုးတွေကလေးစစ်သားဖြစ်အတိမမပြုဘဲနဲ့တစ်ထဲမှာဆက်လက်ထားတဲ့ကိစ္စမျိုးတွေကတော့ပုံမှန်များပြားနေပါတယ်ခင်ဗျာ
လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့HRW အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီစီးရင်ကနေပယ်ဖျက်တာဟာချိန်မတန်သေးတဲ့လုပ်ရဖြစ်တယ်ဆိုပြီးဝေဖန်ပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတငယ်တွေကျုံ့ပြုခံရမှုလူ့ခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်အဖွဲ့တို့ကိုကလေးစစ်သားအသုံးပြုတဲ့စီးရင်မှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါဒီထဲမှာကလေးစစ်သားအသုံးပြုမှုတွေရှိနေတယ်ဆိုပြီးဝေဖန်မှုတွေခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်တွေကဝါပြည်သွေးစည်းညှို့ညို့ရေးအဖွဲ့ UWF တွေလည်းပါဝင်ပါတယ်ကလေးစစ်သားတွေအသုံးပြုမှုရှိမရှိနဲ့ပတ်သက်လို့ UWF တွေရဲ့ဆက်ဆံရေးအရာရှိတဦးဖြစ်သူဦးညီရန်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပါတယ
်စစ်သားကိစ္စနဲ့ပတ်သက်တာကျွန်တော်မေးမိတဲ့ဌာနချုပ်ကလည်းနော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့ဟိုဌာနချုပ်ကိုမေးထားတယ်သူတို့ဘယ်လိုအကြောင်းပြန်လဲမသိဘူးပါဘူးနော
်မြမအစိုးရက2012ခုနှစ်ထဲမှာကလေးစစ်သားအသုံးပြုမှုပျောက်ရည်ဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့စဉ်ကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း149ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါရဲ့ရှင်